ဆူဒန်နိုင်ငံမှာပြင်းထန်တဲ့မိုးရွာသွန်းမှုနဲ့ရေကြီးရေလျှံမှုကြောင့်လူပေါင်း62ဦးသေဆုံးခဲ့ပြီးအခြားလူ98ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆူဒန်အစိုးရရဲ့ဆူနာသတင်းဌာနကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဇူလိုင်လကတည်းကအလွန်ကိုကြီးမားပြင်းထန်တဲ့မိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြို့တော်ခါတွန်အပါအဝင်အနည်းဆုံး15ပြည်နယ်ကလူပေါင်း2သိန်းနီးပါးကိုထိခိုက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဆူဒန်တောင်ပိုင်းWhite Nile ပြည်နယ် area တဝိုက်ကတော့အဆိုးဆုံးဖြစ်ပါတယ်။နိုင်မြေရေကြီးမှုဆက်ပြီးရှိနေတာဟာအကြီးမားဆုံးပြဿနာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးကိုကိုကပြီးစူနာသတင်းဌာနကဖော်ပြထားပါတယ်ရှင်။